ကျမတို့ရဲ့ဒီကနေ့ကြောက်တဲ့ကမ္ဘာခုခံအားကြဆင်မှု90ရောဂါတိုက်ဖျက်ရေးနဲ့ World AIDS Day မှာအားလုံးညီညွတ်ပေါင်းစည်းလို့တာဝန်ကိုယ်စီများယူဖို့ဆွဲဆောင်မှုနဲ့မြန်မာနိုင်ငံတွင်လူတိုင်းကြမှာရေးဆောင်ရှားမှုရအောင်
COVID-19ကာယောဂါကြောင့် AIDS တိုက်ဖျက်ရေးလုပ်ငန်းတွေနောက်နေနေရပြီးတော့ဟီမန်ဟာရတိုင်းဖြစ်မလာတဲ့အတွက်ဒါကိုသင်ခန်းစာယူပြီးဒီကမ္ဘာလုံးပူးပေါင်းဆောင်ရွက်ဖို့ UN AIDS ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ကစားမသိုက်တွန်းထားပါတယ်။ 2020ခုနှစ်ကပြောပါတယ်။ကုလသမဂ္ဂရဲ့အဆိုအရကာယောဂါကရဲ့ကြောင့်2020ခုနှစ်အရမှာ HIV ပိုးကူးခံထားသူနောက်ထပ်3000တောင်းထောင်ကနေ3000ကိုတောင်းထောင်ထိတိုးလာနိုင်ပြီးတော့ HIV/AIDS နဲ့ဆက်ဆက်ပြီးတော့အသက်သေဆုံးသူ9000လောက်ကနေ3000ခွဲတိရှိလာနိုင်တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာတော့2020ခုနှစ်ကစပြီးတော့ခုခံအားကျဆင်းစေတဲ့ HIV ပိုးကူးခံရသူ30ခုနှစ်ရခိုင်နှုန်းထိကျဆင်းသွားတယ်လို့
အစ်နဲ့တိဆုံးသူက300ရခိုင်နှုန်းကျဆင်းသွားတာပါ။မြန်မာနိုင်ငံမှာလက်ရှိ HIV ပိုးရှိသူ9000လေးတောင်ဝန်းကျင်ရှိပြီးတော့ဒီထဲမှာအသက်59နှစ်အောက်ကလေး1000တောင်းထောင်လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာတစ်ဝန်းလက်ရှိ HIV ပိုးရှိသူ37တောင်းဝန်းကျင်နဲ့ကုသမှုခံယူနေသူက27တောင်းဝန်းကျင်ရှိပါတယ်။